အမေရိကန်နိုင်ငံတည်းကိုတင်သွင်းတဲ့တမ်မနီတင်သွင်းဂုဏ်တွေအပေါ်မှာအခွန်25ရာခိုင်နှုန်းကောက်ခံပြီးအလူမီနီယံပစ္စည်းတွေအပေါ်မှာတော့အခွန်30ရာခိုင်နှုန်းကောက်ခံဖို့အတွက်ဆုံးဖြတ်ချက်ကိုအမေရိကန်ပြည်ထောင်စုကပြန်ပြင်မှာမဟုတ်ဘူးလို့သမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နန်တန်ယာဟုနဲ့သမ္မတအင်ဂျီမာမတွေ့ဆုံခင်တုန်းကတော့သမ္မတထရမ့်ကတကယ်လို့မျှတမှုရှိတဲ့ NAFTA ကိုမြောက်အမေရိကနိုင်ငံများလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်အသစ်ထွက်ပေါ်လာမယ်ဆိုရင်မက္ကဆီကိုနဲ့ကနေဒါနိုင်ငံတွေအတွက်ဒီအခွန်ကောက်ခံမှုကနေကင်းလွတ်ခွင့်ပေးကောင်းပေးနိုင်တယ်လို့ပြောကြခဲ့တာပါ။နှစ်ပေါင်းများစွာပဲ NAFTA ဟာဆူဆူဝါဝါပျက်စီးစေခဲ့ကြောင်းနဲ့ဒါကိုပြန်လည်ညှိနှိုင်းရင်မအောင်မြင်ခဲ့ရင် NAFTA ကနေထွက်မှာဖြစ်ကြောင်းနဲ့သမ္မတကပြောကြခဲ့တာပါ။အမေရိကန်ပြည်သူတွေအတွက်မျှတမှုရှိတဲ့သဘောတူညီချက်ရအောင်ညှိနှိုင်းနေတာလို့လည်းပြောပါတယ်။NAFTA ကိုပြုပြင်ပြောင်းလဲနိုင်မှုအတွက်နိုင်ငံသုံးနိုင်ငံကလှုပ်ဆောင်နေတာဖြစ်ပြီးနောက်ဆုံးအကြိမ်ဆွေးနွေးပွဲကိုမက္ကဆီကိုစီးတီးမှာကျင်းပခဲ့တာဖြစ်ပါတယ်။တမ်မနီနဲ့အလူမီနီယံသွင်းကုန်တွေအပေါ်မှာကြီးမားတဲ့အခွန်ခကောက်ခံဖို့အတွက်တမ်မနာထရမ့်ရဲ့ဆုံးဖြတ်ချက်ကိုသူ့ရဲ့ Republican Party ကတချို့ကရောကမ္ဘာတလွှား American ရဲ့ကုန်သွယ်ပေးနိုင်ငံတွေကပါပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြတာပါ။အကြမ်းခတ်တွေကလည်းဒီလိုအခွန်ခကောက်ခံမယ်ဆိုရင် American ရဲ့မဟာမိတ်အများပြားအတွက်ထိခိုက်နစ်နာမှုတွေဖြစ်လာစေမယ်လို့သတိပေးခဲ့ကြပါတယ်။